တော်ရရှာခင်ဗျာ club la volume တွေကိုစိတ်ဝင်စားကြည့်ရှုအားပေးနေကြတဲ့အတန်းတွေကိုကြားနေရပါတယ်နံပါတ်ကြီးဥရောပအသင်းတွေမှာဝင်ရောက်ကစားနေကြတဲ့သူတွေကိုတဆိုင်ရာမိခင်တိုင်းပြည်ဘောလုံးအသင်းတွေမှာဝင်ရောက်ကစားနေကြတာကိုအထင်ရှားတွေ့မြင်ကြသလိုနိုင်ငံသားတွေနီးပြလို့အုပ်ချုပ်နေတဲ့ဘောလုံးအသင်းတွေကိုလည်းတွေ့မြင်နေရပါတယ်ဒီဘက်မှာတော့နိုင်ငံသားဖြစ်မှုနဲ့တိုင်းပြည်ထူထောင်ရေးလုပ်ငန်းဆက်ဆက်နေပုံတွေကိုဆွေးနွေးကြည့်ကြပါတယ်အမေရိကန်ဘောလုံးအသင်းကိုစောင့်ကြည့်ဝေဖန်နေသူဦးကတော့အမေရိကန်ပြည်အောင်စုမှာဖုတ်ဘောလို့ခေါ်တဲ့ဘောလုံးပွဲကိုပို့ပြီးစိတ်ဝင်စားကြတယ်။ဒါကြောင့်လဲဆော့ကာလို့ခေါ်တဲ့ဘောလုံးကစားနည်းကိုစိတ်ဝင်စားသူနေတယ်။ဘောလုံးသမားကောင်းတွေတိတ်ပြီးပေါ်ထွက်မလာဘူး။ဒါပေမဲ့လွန်ခဲ့တဲ့10နှစ်လောက်ကစပြီးမျိုးသမီးဘောလုံးအသင်းချန်ပီယံဖြစ်ရကအစပြုလို့ကမ္ဘာပလားပွဲတွေကိုစိတ်ဝင်စားကြတယ်။မျိုးဆက်တစ်တွေကဆော့ကာဘောလုံးကစားနည်းကိုပုံမှန်ကစားလာကြတယ်။အမေရိကန်အသင်းဟာလည်းနိုင်ငံသားနီးပြတွေကိုငားရန်ယူခဲ့တယ်။အမေရိကန်နီးပြဆရာဖြစ်သူကလင်းစမန့်ဟာဂျာမနီဘောလုံးအသင်းမှာရှက်ချက်တော့ကြော်ကြားခဲ့တဲ့အခြေအနေတိုက်စစ်မှုဖြစ်တယ်။အမေရိကန်ဘောလုံးအသင်းကိုစတင်အုပ်ချုပ်ချိန်ကစပြီးဂျူရီစီဇန်ရှစ်လို့ခေါ်တဲ့နှစ်နိုင်ငံလုံးမှာနိုင်ငံသားဖြစ်မှုဆိုတဲ့အယူဆကိုတွန်းအားပေးခဲ့တယ်။ဥပမာအမေရိကန်ဘောလုံးအသင်းမှာလာရောက်ကစားမဲ့ဂျာမန်တွေကိုဂျာမနီနိုင်ငံသားအဖြစ်အသိမှတ်ပြုထားသလိုအမေရိကန်နိုင်ငံသားအဖြစ်လည်းလက်ခံပေးဖို့ဖြစ်ပါတယ်။ဒီနေ့မှာဆိုရင်လည်းအမေရိကန်ဘောလုံးအသင်းမှာဂျာမနီနိုင်ငံသား၅ယောက်ပါဝင်နေပါတယ်။တကယ်တော့အမေရိကန်ပြည်အောင်စုအနေနဲ့လဲဒီလိုနိုင်ငံသားပေးမှုဟာအထူးဆန်းမဟုတ်ပါဘူးဘတ်စကတ်ဘောအသင်းတွေမှာဆိုရင်နိုင်ငံသားအားသာသမားတွေကိုအများပြားဝယ်ယူခဲ့သလိုနိုင်ငံသားဖြစ်လာအောင်အတွက်လဲကူညီပေးခဲ့ပါတယ်ကျူဘာလူမျိုးတွေဆိုရင်လဲဘေ့စ်ဘောအားသာသမားများအဖြစ်အမေရိကန်ပြည်အောင်စုမှာအများပြားတွေ့မြင်နိုင်ပါတယ်တကယ်တော့ဒီလိုတခြားနေရာကပြောင်းရွှေ့လာတဲ့ထူးချွန်ထက်မြတ်သူတွေကိုနေရာပေးမှုကြောင့်အမေရိကန်ပြည်အောင်စုဟာတိုးတက်တဲ့တိုးတက်လာတယ်လို့ဆိုပါတယ်ထူးချွန်ထက်မြတ်သူတွေနိုင်ငံကအတွေ့အကြုံရှိသူတွေကအမေရိကန်ပြည်ထောင်စုကမြေတောင်ပျောက်ပြီးနေချိန်မှာကျွန်တော်တို့မြန်မာနိုင်ငံကရောဘလို့အခြေအနေမှာရောက်နေပါသလဲမြန်မာပြည်အရေးကိုစိတ်ဝင်စားလောက်ကင်နေသူတူကတော့လုံခဲ့တဲ့အနှစ်20ကျော်ကိုပြန်ကြည့်လိုက်မယ်ဆိုရင်ပြည်ပမှာရောက်နေတဲ့မြန်မာចောင်းသားတွေနာမည်အတု passport အတုတွေသုံးပြီးနိုင်ငံအနှက်ခီးထွက်ကြတယ်အချင်းထောင်ထဲမှာရောက်နေတဲ့နိုင်ငံရေးသမားတွေကြောင့်မြန်မာပြည်ကြောင့်ပြောကြတယ်ဒီလိုနဲ့နိုင်ငံတကာတိုင်းဝင်ကမြန်မာပြည်ကြောင့်သိလာခဲ့ကြတယ်တကယ်တော့ passport တုံးပြီးခီးထွက်တယ်ဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူး။ထိုင်းမှာမြန်မာ passport တုတစ်ခုဝယ်ပြီးမလေးရှားနယ်စပ်မှာတက်တန်းသွားတူတစ်စိတ်တုံးအတူတူအခက်မသိထောင်ချခံရတာပါတယ်။ထိုင်းလူဝင်မှုကြီးကြပ်ရေးကလည်းပန်းကောက်၄စိတ်မှာစောင့်ကြည့်ဖမ်းဆီးနေတာကိုခံရတာပါတယ်။တကယ်တော့ပြည်ပမှာမြန်မာပြည်ဒီမိုကရေစီရေလှုပ်ရှားသူတွေရဲ့ဘဝတွေကမတည်ငြိမ်ကြသေးပါဘူး။တချို့ဆိုသူတို့ဘဝတွေကိုမတည်ဆောက်နိုင်ကြသေးပါဘူး။ဒါပေမဲ့မြန်မာပြည်ပြန်သွားပြီးပြုဝင်ပြောင်းလဲရေးလုပ်တယ်ဆိုတဲ့နိုင်ငံကိုသွားလေ့လာကြတယ်။များသောအားဖြင့်တော့သူတို့ခံစားလိုက်ရတဲ့ဆက်ဆံရေးတွေကြောင့်ပြန်ပြောပြတာများပါတယ်။စိတ်ကြီးဝင်ဘဝမင်းနေတဲ့တခါကလှုပ်ဖို့ကြိုင်မဲ့ចောင်းသားကောင်းဆောင်ဆိုသူတွေကြောင့်ကိုယ့်အစုနဲ့ကိုယ်ခြံခတ်လှုပ်ရှားနေကြတဲ့သူတွေကြောင့်အဆုံးမ။တစ်ဖက်မှာတော့လက်ရှိအစိုးရကလည်းမြန်မာပြည်နဲ့ပြန်ဝင်လာပြီးလူမှုရေးလုပ်မယ်ဆိုရင်ဘာမှမပြောပေမဲ့နိုင်ငံရေးလုပ်ဖို့ policy ရေးရာတွေကိုဆွေးနွေးပါဝင်မှုပြန်လာမဲ့သူတွေဆိုမျက်စိတောက်တောက်ကြည့်နေပြန်ပါတယ်။ကန့်တတ်မှုတွေပုံမလှုပ်လာပါတယ်။တချို့ဆိုနိုင်ငံသားပြန်လျှောက်ပြီးမဲ့ခါခါသီးသီးညှင်းပယ်ခံရတာကိုတွေ့မြင်နေရပါတယ်။ထူးခြားတာကပြည်တွင်းကလူတွေဖန်ခံရဘာမှပြောပိုင်ခွင့်မရှိတဲ့ကာလတွေတုန်းကပြည်ပနိုင်ငံတွေမှာရောက်နေတဲ့ဒီမိုကရေစီရေလှုပ်ရှားသူတွေအားလုံးကသူတို့လွတ်မြောက်ဖို့အတွက်ဝိုင်းဝန်းကြနိုင်ငံတကာကိုလော်ဘီလုပ်ခဲ့ကြပါတယ်။ခုလိုပြည်ပကလူတွေကိုတစတဲ့တစအိမ်ပြန်ဖို့ခက်ခဲအောင်လုပ်နေတဲ့အခြေအနေမှာပြည်တွင်းကနိုင်ငံရေးသမားတွေဘာတစ်ခုမှမပြောဘဲငြိမ်သက်နေတာအံ့ဩစရာအလွန်ကောင်းတယ်လို့ဆိုပါတယ်တကယ်တော့နိုင်ငံရေးကောင်းဆောင်တွေကျောင်းသားကောင်းဆောင်တွေဟာမိမိရဲ့လှုပ်ဖော်ကိုင်မက်တွေရုန်းကန်လှုပ်ရှားနေသူဘဝလူတွေအပေါ်မှာစာနာနားလည်မှုမရှိကြဘူးဆိုရင်နိုင်ငံတစ်ခုရဲ့အချက်တဲကိုတနည်းနည်းတစ်ချိန်ချိန်မှာရင်ဆိုင်ကြရမှာဖြစ်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံအခြေအနေတွေကသက်သေခံနေပါတယ်ဂျူးလူမျိုးတွေကသူတို့နိုင်ငံကိုတည်ထောင်မယ်လို့ကြေညာလိုက်တဲ့ချိန်မှာနိုင်ငံအသီးသီးမှာရောက်နေတဲ့ဂျူးတွေအလုံးအစ္စရေးနိုင်ငံသက်စီကိုပြန်ကြပါတယ်ခေါင်းဆောင်တွေကလည်းကြိုးစားကြပါတယ်အစ္စရေးအစိုးရဟာတခြားနိုင်ငံကပြောင်းရွှေ့လာတဲ့ဂျူးတွေအတွက်အခွန်ကောင်းလုံးကိုရှော့ချပေးတာတွေလူမှုဖူလုံရေးထောက်ပံ့ပေးမှုတွေကိုပုံမှန်လုပ်ကင်ပေးခဲ့ကြပါတယ်အစ္စရေးနိုင်ငံသက်ကိုပုံမှန်ချစ်တက်လာအောင်နှွေးနှွေးထွေးထွေးဆက်ဆံစေခဲ့ပါတယ်ဒါကြောင့်လည်းတခြားနေရာကပြောင်းရွှေ့လာသူတွေဟာသူတို့ရဲ့နေရာဟောင်းကိုလွှတ်ဆော့ခြင်းမရှိကြတော့ဘဲအစ္စရေးနိုင်ငံကိုမိမိနိုင်ငံတစ်ခုလိုတွဲတာလာခဲ့ကြပါတော့တယ်ပါလက်စတိုင်းသားတွေရဲ့ကန့်ချမာကတော့ပြောင်းမြန်ပါပါလက်စတိုင်းနိုင်ငံထူထောင်ဖို့အတွက်စူးစမ်းနေချိန်မှာသူတို့နဲ့ဘာသာတူးသူအစ္စလာမ်နိုင်ငံတွေဖြစ်တဲ့ဂျော်ဒန်၊တူနီရှား၊လေဘနွန်စတဲ့နိုင်ငံသီးသီးဟာသူတို့ဒေသမှာပြောင်းရွှေ့တက်ဆွဲထားတဲ့ပါလက်စတိုင်းလူမျိုးတွေကိုအကြမ်းဖက်သမားတွေဖြစ်သတ်မှတ်တိုင်းပြည်ကနှင်ထုတ်လိုက်ပါတယ်အကျိုးဆက်ကတော့ဒီနေ့ရင်ဆိုင်နေရတဲ့ပါလက်စတိုင်းဒုက္ခသည်စကန်တွေပါပဲတော်တော်ရှိမှာခင်ဗျာ ချိုးချုံထက်မြက်သူတွေနိုင်ငံကအတွေ့အကြုံနဲ့တိုင်းပြည်ပေါ်စိတ်ကောင်းစေနာကောင်းရှိသူတွေကိုကြိုးစိုးလက်ခံရဖို့နှလုံးသွင်းခြင်းဟာတိုင်းပြည်အနာဂတ်ကြွယ်ဝမှုအတွက်ရင်းနှီးမြှုပ်နှံခြင်းပဲဖြစ်ပါတယ်။မြန်မာပြည်ရဲ့နိုင်ငံရေးသမားတွေအစိုးရခေါင်းဆောင်တွေအနေနဲ့တိုင်းပြည်ထိထောင်မဲ့ဆိုရင်အစ္စရေးနိုင်ငံကိုအတူယူစီခြင်းပါတယ်။ပါလက်စတိုင်းတွေကိုနှင်ထုတ်တဲ့အစ္စလာမ်နိုင်ငံတွေရဲ့စီးလုံးညီညွတ်မှုကင်းမဲ့ခြင်းကိုရှောင်ကြဉ်ကြရပါလိမ့်မယ်။တော်ရရှင်မြန်မာပြည်သူတွေလည်းအမြင့်ကျတဲ့နိုင်ငံရေးသမားတွေနဲ့စုံစည်းနိုင်ကြပါစေ။